င်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညနေခင်6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925လို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမအနောင်လောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါအီရန်ဆွေးရောက်ကိုဝေဖန်ပိုင်ခွင့်ရှိတယ်လို့အီရန်သမ္မတကပြောဆိုလိုက်ပြီးနိုင်ငံတွင်းမှာပိတ်ထားတဲ့လူမှုကွန်ရက်တွေပြန်ဖွင့်ပေးဖို့လည်းပြောဆိုလိုက်ပါတယ်။မြန်မာလုံခြုံရေးတပ်တွေကို ARSA အဖွဲ့ရဲ့တိုက်ခိုက်မှုကိုကန့်ကွက်ရှုတ်ချကြောင်းမြန်မာဆိုင်ရာအမေရိကန်တန်ယုံကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ရှမ်းတိုင်းသားတွေအတွက်အမျိုးသားဆင်နိုင်ငံရေးအကျိုးဆွေးနွေးပွဲတွေကျင်းပဖို့အစိုးရတပ်မတော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီတို့သဘောတူခဲ့ပေမဲ့တတ်မှတ်ရတဲ့အတိုင်းပါကြောင့်မကျင်းပါနိုင်တာပါလေ
။ဒီဟာလောက်အောင်ကြားချပေးလိုက်တဲ့သူကလင်းချင်းမှအောင်မြင်စွာဖြစ်ပေါ်လာရေးတဲ့အဆအဆအရာရာကူညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းတဲ့ပြည်သူဆိုတဲ့
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွေ့ဖက်အထွေထွေတွင်ရင်မှုနဲ့စိုက်ကြောညွန့်ပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါ။ဒါအပြင်တနင်္ဂနွေလုံးအပြည့်ရဆက်ရေး NCA လက်မှတ်ရေးထိုးနိုင်ရေးရှေ့ဆက်ဖို့ခက်ခဲနေတဲ့အဆိုပြုချက်ကိုချက်ကိုတော့မြမထိပ်တီးကောင်းဆောင်တွေနဲ့တွေ့ဆုံအဖြေရှာဖို့ UNFC ကောင်းဆောင်တို့ဆုံးဖြတ်လိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာကြားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
အစိုးရတာဝန်ရှိသူအားလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်းဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတည်းမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့သမ္မတရူဟာနီကတောင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်က Instagram နဲ့ Telegram တို့လို message စာတို့ပေးပို့တဲ့ apps တွေကိုတားမြစ်ပိတ်ပင်ခဲ့တာပါ Instagram ကိုတော့မနေ့တနင်္ဂနွေနေ့မှာအနာပိုင်တို့ကပြန်ဖွင့်ပေးခဲ့ပေမဲ့ Telegram ကိုတော့ဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်လက်တလောအကြမ်းဖက်မှုတွေမှာအရေးပါသူအလုံးကိုဖမ်းဆီးထားပြီးဖြစ်ကြောင်းနဲ့ပြင်းထန်တဲ့ပြစ်ဒဏ်တွေနဲ့ရင်ဆိုင်ရမယ်လို့ဒီကနေ့တနင်္လာနေ့မှာပဲအီရန်တရားရေးဌာနရဲ့ဒုတိယအကြီးအကဲဟာမစ်ရှာရီယာရီကပြောဆိုထားပါတယ်အခုပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲကတော့2009ခုနှစ်နောက်ပိုင်းအီရန်နိုင်ငံတွင်းအကြီးမားဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲဖြစ်ပါလေရှင
်။ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာပြဿနာတွေကိုတိုးပွားစေတာကြောင့်ပိတ်သိမ်းပြစ်တင်တယ်လို့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟုကသူ့အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂကူညီကယ်ဆယ်ရေးအေဂျင်စီ ANWR ဟာပါလက်စတိုင်းဒုက္ခသည်အရေးကိုသာအာရုံစိုက်လှုပ်ဆောင်နေပြီးသူအဖွဲ့အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂရဲ့အခြားလူအပ်တဲ့နေရာတွေအတွက်ပြောင်းလဲအသုံးပြုသင့်တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်တာပါသူတို့အေဂျင်စီကအကူအညီပေးနေတဲ့ဒုက္ခသည်ပေါင်း5သန်းလောက်ရှိတယ်လို့အန်ရဝါကပြောကြပါတယ်ဒီဒုက္ခသည်အတွက်မျှတပြီးရေရှည်ခံမဲ့ဖြည့်ရှင်းမှုတွေရှိလာတဲ့အချိန်ထိသူတို့အေဂျင်စီကအကူအညီပေးသွားမယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရခရစ်ကပြောကြပါတယ်ဒီပဋိပက္ခနဲ့တက်ဆိုင်သူအလုံးကကုလသမဂ္ဂအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့နိုင်ငံတကာဥပဒေတွေအတိုင်းလိုက်နာကျင့်သုံးမှသာပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့သူကဆိုပါတယ်။ဂျော်ဒန်၊လက်ဘနွန်၊ဆီးရီးယားနဲ့ဂါဇာကမ်းမြောင်ဒေသတွေမှာပါလက်စတိုင်းဒုက္ခသည်ပေါင်းတသန်းခွဲကျော်ရှိမယ်လို့ခန့်မှန်းထားပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းပထမနှစ်အတွင်းဖျို့ဖျက်အခြေအနေတွေကိုအသေးစိတ်ရေးသားထားပြီးအမေရိကန်ခေါင်းဆောင်အဖြစ်စိတ်သက်ရေးရာအံဝင်ခွင့်ကြမဖြစ်သူဆိုတဲ့သဘောမျိုးရေးသားထားတဲ့စာအုပ်အပေါ်မနစ်တနင်္ဂနွေနေ့မှာသမ္မတနဲ့သူ့ရဲ့လက်ထောက်တွေကပေပေနေနေဝေဖန်လိုက်ပါတယ်။သမ္မတထရန့်ကတော့သူ့အနေနဲ့သမ္မတဝင်ပြိုင်မယ်လို့ဆက်ပြီးတော့ကြေညာခဲ့တဲ့ပထမဆုံးနေ့ကစပြီးလီဇယ်လောက်ကြံထားတဲ့သတင်းတွေကိုရင်ဆိုင်ခဲ့ရတယ်လို့အခုလဲလုံးဝမယိုးသားသူတဦးရေးတဲ့လီဇယ်လောက်ကြံထားတဲ့စာအုပ်တုပ်ကိုတီးခန့်ရင်ဆိုင်နေရတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သမ္မတထရန့်နောက်သူ့ဝင်ထမ်းနေတဲ့တွေ့ဆုံမေးမြန်းခန်း200ကိုအခြေခံပြီးဖျို့ဖျဲဖြစ်နေတဲ့အင်ဗျူရောလို့ဖော်ညွှန်းထားတဲ့တောက်ချန်လေးကထုတ်လိုက်တဲ့ Fire and Fury Inside the Trump White House ဆိုတဲ့အစာအုပ်ကိုရေးသားတဲ့ Michael Wolff ကိုသမ္မတထရန့်ဒေါသပုံထားနေတာပါ။အဲ့ဒီစာအုပ်မှာမှတ်ချက်ပေးခဲ့တဲ့သမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအခြေခံ Steve Bannon ကိုလည်းသမ္မတရဲ့မူဝါဒရေးရာထိတ်တန့်အကြံပေးကထိုးနှက်ဝေဖန်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းသမ္မတထရန့်ရဲ့သားကြီးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာ ခုရေးပါတဲ့အင်ဂျီရောအကြံပေးဖြစ်နေတဲ့တမက်ဖြစ်သူဂျရက်ကူရှနာနောက်မဲဆွယ်စီယုံရေးမှူးဟောင်းပေါ်မနက်ဖို့တို့ကမစ္စတာထရန့်ရဲ့ပြန်ပဲဟီလာရီကလင်တန်ကိုအထင်နာစေတဲ့သတင်းအချက်အလက်တွေရစေဖို့လို့ဆိုထားတဲ့ရုရှားတို့နဲ့တွေ့ဆုံခဲ့တာဟာဆိုရင်နိုင်ငံတော်တစ္ဆာဖောက်မှုမျိုးချစ်စိတ်ကင်းမဲ့မှုဖြစ်တယ်လို့မစ္စတာဘန်နန်ကမှတ်ချက်ပေးထားတာဖြစ်ပါတယ်
တရုတ်နိုင်ငံရဲ့ Belt and Road ခေတ္တပိုးလမ်းမကြီးစီမံကိန်းအကောင့်တွေပေါ်ရမှာဥရောပနိုင်ငံတွေကတရုတ်နဲ့အတူလက်တွဲလှုပ်ဆောင်တင်တယ်လို့ပြင်သစ်သမ္မတ Emmanuel Macron ကတိုက်တွန်းလိုက်ပြီးဒီစီမံကိန်းဟာတလန်းသွားမဖြစ်နိုင်ဘူးလို့သူကဆိုပါတယ်ရှေ့ခေတ်ပိုးလမ်းမစတင်ရလည်းဖြစ်တရုတ်ပြည်ရှေးဟောင်းမြို့တော်လည်းဖြစ်တဲ့ရှီယန်းမှာစီးပွားရေးလုပ်ငန်းရှင်တွေပညာရှင်တွေကျောင်းသားတွေနဲ့ဒီကနေ့တွေ့ဆုံစဉ်ပြင်သစ်သမ္မတ Macron ကပြောဆိုလိုက်တာပါပိုးလမ်းမကြီးဟာတရုတ်လူမျိုးတစ်မျိုးတည်းအတွက်မဟုတ်ခဲ့ကြောင်းအတိပယ်သတ်မှတ်ချက်အရအလုံးမျှဝေခံစားရမှာဖြစ်ကြောင်းလမ်းဆိုတဲ့သဘောအရတလန်းသွားမဖြစ်နိုင်ကြောင်းသူကပြောပါတယ်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းကို2013ခုနှစ်မှာချပြခဲ့တာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံတွေပါကစ္စတန်ဗဟိုအာရှအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့ဥရောပအာဖရိကစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားရေလမ်းကုန်းလမ်းတွေကနေဆက်သွယ်ဆောင်ရွက်ရတဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာ124ဘီလီယံသုံးစွဲသွားမယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြီးခဲ့တဲ့မေလမှာပြောကြားခဲ့ပါတယ
်။ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70ကီလိုဟတ်7683ည5ကီလိုမီတာ79ကီလိုဟတ်15565နဲ့ဖိုင်ဒိုမီတာ25ကီလိုဟတ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကိုအာရကန်ရိုဟင်ဂျာကဲတင်ရေးတပ် ERSA ကတိုက်ခိုက်ခဲ့တာကိုပြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြခဲ့တဲ့တောက်ကြနေကရခိုင်ပြည်နယ်တောင်ပြိုမြို့ကနေဘူးဒီတော်မြို့ကိုအသွာလမ်းပေါ်မှာစစ်သားတွေလိုက်ပါလာတဲ့ကားကို ERSA အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူတချို့ထဏ်ရာရခဲ့ပြီး၄ရက်အကြာဒီကနေ့မှာအမေရိကန်တပ်ရုံးကရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့တာပါတိုက်ခိုက်မှုကြောင့်ထဏ်ရာရခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်တပ်ရုံးရဲ့ကြေညာချက်မှာဖော်ပြပါတယ်ပတ်သက်သူအလုံးတို့ရဲ့အပြောအဆိုလောက်ရတွေကအကြမ်းဖက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးကြရသူတွေသူတို့သဘောဆန္ဒနဲ့နေရရင်းကိုလုံခြုံမှုရှိရှိပြန်လာနိုင်တဲ့အခြေအနေမျိုးကိုအထောက်ပံ့ဖြစ်စေဖို့လဲတိုက်တွန်းထားပါတယ်။တောင်ပြိုကနေဘူးဒီတောင်ကိုအသွာကျဉ်းချောင်းချေးရွာအနီးမှာအီရာအစေအကြမ်းဖက်သမားဆေးဥကန်ကစစ်သားတွေလိုက်လာတဲ့ကားကိုလက်လုံမိုက်နဲ့ဖောက်ခွဲပြီးလုံတနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပါတယ်။အီရာအစီအဖွဲ့ဘက်ကလည်းသူတို့တိုက်ခိုက်ခဲ့တာဖြစ်ကြောင်းအတည်ပြုထားပါတယ်။အစိုးရထုတ်ပြန်ချက်မှာတော့အမည်မသိလက်နက်ကိုင်အဖွဲ့စီးစစ်ဆဲဆိုပြီးတပ်ဖွဲ့ကတိုက်ခိုက်တာဆိုပြီးသုံးလုံးပါတယ်။တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးနဲ့ရင်မောင်း2ဦးတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာအာဏာပိုင်တွေဘက်ကထုတ်ပြန်ပေးမယ်လို့ AP သတင်းတရမှာတော့နယ်ကြားဆောင်တပ်တာဝန်ရှိသူတို့ကိုကိုးကားပြီးစစ်တီ6ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေကလုံခြုံရေးစခန်း30တို့တစ်ချိန်တည်းပြန်နေတိုက်ခိုက်ခံရပြီးနောက်ပိုင်းဒေသတွေမတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒီလူတွေနေရရေးပြန်ရေးလုပ်ငန်းစဉ်ကတော့ဒီလဂုံပိုင်းမှာစတင်ဖို့ရှိနေချိန်မှာပဲအခုလိုတိုက်ခိုက်မှုပေါ်လာတာပါဒါဟာဒုက္ခတွေတွင်နေရပြန်ရေးအစီအစဉ်ကိုထိခိုက်စေဖို့ဆောင်ရွက်ချက်ဖြစ်တယ်လို့လဲမြန်မာအစိုးရတာဝန်ရှိသူတို့က Reuters သတင်းကိုပြောဆိုခဲ့ပါတယ်ရှင
်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားအသည့်အစီအစဉ်ခဲ့ကြတဲ့ဆွေးနွေးမှုတွေကအိုလံပစ်ပွဲတော်အလွန်အထိသွားနိုင်ဖို့မျှော်လင့်ထားပြီးတင့်တော်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုကလည်းပါဝင်ဆွေးနွေးသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကတိပေးပြောကြားပါတယ်။ Republican လွှတ်တော်အမတ်တွေနဲ့သမ္မတထရမ့်တို့ဒေးဗစ်ကန့်ကမ်ဒေးဗစ်အပန်းဖြေစခန်းမှာပြီးခဲ့တဲ့စနေကလော်ယူလို့စင်မဟုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောကြားခဲ့တာပါ။တောင်နဲ့မြောက်ကိုရီးယားအစိုးရနှစ်ရက်ကြာစီစဉ်ထားတဲ့ဆွေးနွေးပွဲကအလုပ်ဖြစ်ဖို့မျှော်လင့်ကြောင်းသမ္မတထရန့်ကပြောပါရယ်။မြောက်ကိုရီးယားနိုင်ငံကလုံးဝ နျူကလ িয়ার ကင်းရှင်းသွားရေးအတွက်အမေရိကန်တောင်ကိုရီးယားနဲ့နိုင်ငံတကာရဲ့ဆောင်ရွက်ချက်တွေကိုအလေးထားပြီးကိုရီးယားကျွန်းဆွယ်အရေးနောက်ဆုံးဖြစ်ထွန်းမှုတွေကိုပြီးခဲ့တဲ့စနေနေ့ကပဲပြင်သစ်သမ္မတမက်ခရွန်နဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်ဆွေးနွေးခဲ့ကြောင်းသမ္မတအင်ဂျီရောကထုတ်ပြန်ပါတယ်။ဇန်နဝါရီ9ရက်မှာကျင်းပဖို့စီစဉ်ထားတဲ့ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲတွေဖြစ်ထွန်းမှုတစ်ခုရခဲ့ရင်အကောင်းဆုံးလို့ဆိုပါတယ်။
တနင်္ဂနွေနေ့ညအမေရိကန်ပြည်ထောင်စုဟောလီဝုဒ်မှာကျင်းပတဲ့ Golden Globes ရုပ်ရှင်ထူးချွန်စုပေးပွဲကော်ဇော်နီပေါ်မှာအနက်ရောင်နေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကိုစတင်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။ဟောလီဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမဖွဲမရကျူးလွန်တာတွေရှိနေတာကိုစတင်ဖို့တောင်းဆိုနေတဲ့ Times လို့ခေါ်တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားရေးအဖွဲ့နဲ့အသွေးစည်းမှုကိုပြပြီးနာမည်ကျော်ရုပ်ရှင်မင်းသမီးတွေနဲ့အမှုပညာရှင်တွေအနက်ရောင်ဝတ်စုံတွေကိုဝတ်ဆင်ခဲ့ကြတာဖြစ်ပါတယ်ရှင
်။သတင်းလာနေညနေခင်းထိတ်တန့်ရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ။ဖူရောသတင်းဆောင်မတွေကိုတင်ဆက်သွားပါမယ်။ရှမ်းတိုင်းသားတွေအတွက်အမျိုးသားအဆင့်နိုင်ငံရေးအကျိုးဆွေးနွေးပွဲတွေလူလူတွေ့ဆုံပွဲတွေကျင်းပခွင့်မရတာကြောင့်လာမယ့်12ရက်နေ့မှာလင်းခေးမှာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်လိုက်ကြောင်းအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကသတင်းထုတ်ပြန်ပါတယ်။အကျိုးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အရေးဆက်လက်ညှိနှိုင်းသွားမယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကဆိုပါတယ်။ဒီသတင်းကိုတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရှမ်းတိုင်းသားတွေအတွက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရကြံ့မော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအဖွဲ့အကြားမှအကြိမ်ပေါင်းများစွာဆွေးနွေးပြီးတဲ့နောက်ဒေလ12ရက်နေ့ကနေ14ရက်နေ့အထိလင်းကင်းမြို့မှာကျင်းပဖို့မူလကသဘောတူပြင်ဆင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီရက်တွေမှာမလုပ်ဖြစ်တော့ဘဲရွှေ့ဆိုင်းလိုက်တယ်လို့ RCSS SSC တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ရှေ့ဆိုင်နေဆိုတာကကျွန်တော်တို့ဒီကနေ့ဆိုဆင်းရဲပဲပေါ့နော်ကျွန်တော်တို့တောင်ကြီးမှာလုပ်ဖို့9ရက်နေ့10ရက်နေ့9ရက်နေ့လုပ်ဖို့ညားထားပေမဲ့အဲကျွန်တော်တို့မလုပ်နိုင်လို့ပေါ့နော်နောက်ပြီးတစ်ချက်ကတော့ကျွန်တော်တို့ဒီကနေ့ဆိုဆင်းရဲပဲတွေလည်းစိတ်ပင်ဟန်တာခံရလို့ပေါ့နော်
အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီမှာအကျိုးအဖြစ်မြို့နယ်14ခုမှာကျင်းပဖို့သဘောတူခဲ့ပေမဲ့မြို့နယ်အများစုမှာတက်မရော်ကဟန်တာပိတ်ပင်ခဲ့သလိုပင်လုံကြောင်မဲကာလီတချီလေးတို့မှာဆူဆူဝါဝါတားဆီးခံခဲ့ရကြောင်း RCSS ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အကျိုးဆွေးနွေးပွဲတွေကရရှိတဲ့လူလူသဘောထားတွေကိုဒီလ9ရက်ကနေ9ရက်နေ့အထိတောင်ကြီးမြို့မှာအနောက်ဆုံးအကျိုးဆွေးနွေးပွဲကျင်းပပြီးအတီးပြုတ်စာတမ်းမူကြမ်းတစ်စောင်ရေးဆွဲဖို့ပြင်ဆင်ခဲ့ပေမဲ့ထပ်မံပိတ်ပင်ခံခဲ့ရပါတယ်အကျိုးဆွေးနွေးပွဲတွေပိတ်ပင်ခံခဲ့ရတာကြောင့်လင်းခေးမှာကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုဇာယီရွှေဆိုင်းလိုက်ကြောင်းကြေညာချက်မှာဖော်ပြပါတယ်ဒီလိုပိတ်ပင်နာရီနဲ့ပတ်သက်လို့တက်မရော်အစိုးရနဲ့တွဲဆုံဆွေးနွေးပြီးအစဉ်ပြေရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြန်လည်ကျင်းပမှာဖြစ်ကြောင်းလည်းပြောပါတယ်
ကျွန်တော်တို့ခုကယာယီဟိုကဆိုင်းရထားတာပဲဖြစ်နေတယ်ကျွန်တော်တို့ဟိုကတွဲဆုံဆွေးနွေးလို့အစဉ်ပြေတဲ့အချိန်ကျကျွန်တော်တို့ကပြန်ပြီးတော့လုပ်မှာဖြစ်ပါတယ
်တက်မရော်အစိုးရနဲ့တွဲဆုံဆွေးနွေးရမှာလူမှုတွဲဆုံပွဲတွေလွတ်လွတ်လပ်လပ်ကျင်းပနိုင်အောင်လည်းအကျိုးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်ရအောင်ဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်တောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲကျင်းပခွင့်ရရှိရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မရော်ကာကွယ်ရေးဦးစီးချုပ်ထံကိုစာရေးသားပေးပို့ထားပေမဲ့အကြောင်းပြန်ကြားတာမရှိသေးကြောင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တက်မရော်ကိုယ်စားလှယ်တွေနဲ့လည်းဆွေးနွေးထားပြီးဖြစ်ကြောင်းလည်း RCSS ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှမ်းလူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးနဲ့ပတ်သက်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွဲပက်အထွေထွေတွေ့ရမှုနှစ်ဖြစ်တဲ့ဆိုင်းကျော်ညွန့်ကအခုလိုတုံ့တက်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရှမ်းများကဆက်ကြရတောင်ချင်းနဲ့တင်လို့မှလောက်ချင်တာပါ။ဟိုတတ်တော့ဆက်ကနေပြီးတော့မိုင်းပန်တို့မိုင်းတော့ဝိုင်းစားလို့ပြောရကြ။ဈာတဲ့ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်ကနေပြီးတော့ဒင်းချင်းတွေဈာချလိုက်တယ်။အဲ့တော့ကဒင်းချင်းမှာဒီဟာလောက်အောင်ကြားချပေးလိုက်တဲ့လူကလင်းချင်းမှာအောင်မြင်စွာဖြစ်ပေါ်လာရေးတဲ့အဆဆအရရကူညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းတန်းပြည်ကြီးကိုယ်တိုင်သူကိုယ်တိုင်ထုတ်ဖြတ်လိုက်တဲ့ကိစ္စ哦။ဒီပေါ်မှာတော့ဒီညာလောက်ပါဆိုပြီးတော့ပြောလိုက်တဲ့လူပေါ်မှာတောင်းရှိပါတယ်။ဒီကိစ္စအောင်မြင်နိုင်ရေးဆိုတာ
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းတဲ့မိုင်းပြင်းမြို့နယ်တွေအတွင်းမှာအစိုးရကြံ့မော်နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိသလိုအစိုးရဘက်ကအတိုင်အားတွေတိုးချဲ့လာကြောင်းလည်းဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ် လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံတတိယအစည်းအဝေးကိုဒီလကုန်ပိုင်းလောက်မှာကျင်းပဖို့ရှိနေပြီအာစီအက်အက်စ်အနေနဲ့တရားမယ်မတရားဘူးဆိုတာတော့ဆုံးဖြတ်ထားတာမရှိသေးပါဘူးလာမယ့်ကြာသပတေးနေ့မှာတော့ တနင်္ဂနွေနေ့ပြည်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှိဖွဲ့ဟာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပြီဒီအစည်းအဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံတတိယအစည်းအဝေးကိုရွှေ့ဆိုင်းဖို့အတွက်ဆွေးနွေးပွဲရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်
ကိုမိုးစောပါရှင်။တနင်္ဂနွေနေ့ပြည်ခတ်ရစရေးNCA လက်မှတ်ရေးထိုးနိုင်ရေးရှေ့ဆက်ဖို့ခက်ခဲနေတဲ့အဆိုပြုချက်ကိုချက်ကိုမြမထိပ်သီးကောင်းဆောင်တွင်နဲ့တွဲဆုံအဖြစ်ရှာဖို့ညညွတ်တော်တိုင်နာလူမျိုးများဖက်ဒရယ်ကောင်စီ UNFCA ထိပ်သီးကောင်းဆောင်တွေကဆုံးဖြတ်လိုက်ပါတယ်။NCA လက်မှတ်ရေးထိုးရေးကိစ္စမှာနှိမ့်လန့်ရှာဖို့အတွက်
ဟုတ်ကဲ့ပါကျွန်တော်ဝရီလာ6ရက်နေ့ကနေ7ရက်နေ့အထိထိုင်းနိုင်ငံတွင်ကျင်းပခဲ့တဲ့UNFCA စည်းဝေးမှာအန်စီလက်မှတ်ရေးထိုးရေးသွက်ဆက်လက်ကြိုးပမ်းသွားဖို့သဘောတူခဲ့တဲ့အကြောင်းUNFCA ပြောရေးဆိုခွင့်ရှိသူဦးသွန်းစောကကုလိုပြောပါတယ်ဒီနေ့လက်မှတ်ရေးထိုးဖို့ဆုံးဖြတ်ချက်မချနိုင်သေးတယ်လို့အထူးသဖြင့်
ဒီကောင်းဆောင်တွေနေနဲ့တိစောက်သွားဖို့သဘောထားကိုကျွန်တော်တို့ဆွေးနွေးတတ်မှတော့ကတ္တအခိုင်အမာရှိတဲ့အကြောင်းပေါ့နော်ဒီလိုမျိုးပတိကဘောပေါ့ကြားကိုရှာဖို့ရဖြစ်ပါတယ်အခုဒီအပိုင်း၃ပိုင်းစလုံးပါပေါ့နော်ကျွန်တော်တို့ခြေလှယ်မှုများရှိသေးပါဦး
အန်စီလက်မှတ်ရေးထိုးနိုင်မယ်လို့ပါတီရဲ့သတင်းစင်မှာဖော်ပြထားပါတယ်။ဒီစင်မှာ27ရက်နေ့မှာကျင်းပခဲ့တဲ့ဘူဟုကော်မတီအရေးပေါ်စည်းဝေးပြီးမှာစီစဉ်ဆောင်ရွက်စရာတွေပြီးစီးပါက ကရင်မျိုးရာတိုးတက်ရေးပါတီ NMSP ကရင်မျိုးရာတိုးတက်ရေးပါတီ KMBB လာဟုဒီမိုကရက်တစ်အစည်းအရုံးအတူယူရခိုင်မျိုးရာကောင်စီအန်စီအဖွဲ့တွင်အနေနဲ့ကတော့
ခိုင်းနိုင်ငံချင်းမှမြို့မှာစီဝေးကျင်းမသွားမှာဖြစ်ပါတယ်ခင်ဗျာ။ဒေါ်ရစနရှင်ပြည်သူ့နိုင်ငံရေးညီလာခံ22ရာစုပင်လုံတတိယအကျဉ်းရှင်နူပွဲဒီလာထဲမှာကျင်းပဖို့ရှိနေကြပါပဲ။တိုင်းသားနေနေဒီမှာတိုက်ပွဲတွေနဲ့ထွက်ပေါ်နေရပါ။ငြိမ်းရေးနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငြိမ်းရေးကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ
VOA အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမတ်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုကြိုတင်ပါမယ်ရှင်
။ VOA နမဝိုင်းအစီအစဉ်လေးကိုလိုင်းတိုမီတာ7925ရုပ်ကနေဆက်လက်ထုတ်လွှင့်နေပါတယ်။ခရိုနိုင်ငံတကာသတင်းဆောင်မဖက်ဆရာအောင်မှာပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်အကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ဟာပါလက်စတိုင်းပြည်ထနာကိုပို့ပြီးရှေ့ကြအောင်လုပ်တယ်လို့ဖြစ်နေတယ်ဆိုပြီးဖြတ်သိမ်းပစ်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဒညာဟုကတောင်းဆိုလိုက်ပါတယ်။ဒီဒုက္ခသည်အေဂျင်စီရဲ့အဆုံးစုံရင်းမှတ်ချက်ကအစ္စရေးနိုင်ငံပြတ်တုံသွားဖို့ဖြစ်စေတဲ့အတွက်ဒီအေဂျင်စီကိုဖြတ်သိမ်းပြရမယ်ဆိုပြီးတော့ဝန်ကြီးချုပ်နာဒညာဟုကတင်းငွေနဲ့အစိုးရအဖွဲ့အစည်းအဝေးအတွင်းပြောကြားလိုက်တာပါ။ဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုကိုရနိုင်ကပြောပြပေးမှာပါ
။ဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်သမ္မတ်ထရမ့်ကအတိအမှတ်ပြုတာကိုပါလက်စတိုင်းနဲ့သူတို့ကိုထောက်ခံသူတွေကဆက်ပြီးတော့ဆန္ဒပြနေကြပါတယ်။အမေရိကန်သမ္မတ်ဒေါ်နယ်ထရမ့်ကတယ်လ်အဗီဗ်မှာရှိတဲ့အမေရိကန်တန်ရုံကိုဂျေရုဆလင်ကိုရွှေ့မယ်လို့ပြီးခဲ့တဲ့လကကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါသထွက်နေကြတဲ့ပါလက်စတိုင်းတွေကအစ္စရေးနဲ့ဆွေးနွေးမှုမှာအမေရိကန်ရဲ့ဂျာဝန်ဆောင်ရွက်မှုကိုဘယ်တော့မှလက်ခံတော့မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကလည်းပါလက်စတိုင်းကိုနှစ်စဉ်အမေရိကန်ဒေါ်လာတန်း300လောက်အကူအညီပေးနေတာကိုဖျက်တောက်ပစ်မယ်လို့သမ္မတ်ထရမ့်ကချင်းကြောက်လိုက်ပါတယ်။ပါလက်စတိုင်းဘက်ကတော့ဒါကိုမမှုပဲဆက်လက်ဖီဆန်ခဲ့ကြပြီးတော့ရမလာမြို့ကန်ပါလက်စတိုင်းတွေကတော့အခုလိုပြောပါတယ
်ချင်းချောက်မှုတွေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာပါလက်စတိုင်းပြည်သူတွေကိုချင်းချောက်နေကြဖြစ်တယ်လို့ကျမတို့ကလည်းအဲ့ဒီချင်းချောက်မှုတွေကိုကြက်ညက်ခံရက်ပြီးရင်ဆိုင်နေကြဖြစ်ပါတယ
်ကျွန်တော်တို့အနေနဲ့အစ္စရေးနဲ့အမေရိကန်ရဲ့ချင်းချောက်အကြက်ကင်မှုတွေအောက်မှာဆက်သွားနေမယ်ဆိုရင်ပါလက်စတိုင်းနိုင်ငံဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
း။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကတော့သမ္မတထရမ့်ပြောတာထက်ကိုပိုပြီးဒီ1949ခုနှစ်ကတည်းကတည်ထောင်ခဲ့တဲ့ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကိုဖျက်သိမ်းပြရမယ်လို့ပြောလိုက်ပါတယ
်။
ကုလသမဂ္ဂအကူအညီပေးအေဂျင်စီ UNRWA ပေါ်သမ္မတထရမ့်ရဲ့ဝေဖန်မှုကိုကျွန်တော်အနေနဲ့လုံးဝသဘောတူပါတယ်။ UNRWA ကပါလက်စတိုင်းဒုက္ခသည်ပြည်ထနာကိုကြီးထောင်လုပ်နေတဲ့အဖွဲ့ဖြစ်ပါတယ်။ကြည့်တော့ဒီအဖွဲ့ကပါလက်စတိုင်းနဲ့နေရပြန်နိုင်ခွင့်ရှိတယ်ဆိုတော့အခွင့်အရေးကိုတစ်ဖက်သက်ပြောပြီးတော့အစ္စရေးနိုင်ငံရဲ့ကြီးမန်းချက်တွေကိုပြပြအောင်လုပ်နေတာဖြစ်ပါတယ်။ဒါကြောင့်ဒီအဖွဲ့ကိုကဘာပေါ်ကနေဖြတ်သိမ်းပြရပါလိမ့်မယ်
။ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအကူအညီကယ်ဆယ်ရေးအေဂျင်စီကအခုခါမှာအများအားဖြင့်တော့ပါလက်စတိုင်းတွေရဲ့တားဆီးမြေဆက်ကိုပဲထောက်ပံ့ပေးနေတာဖြစ်တယ်လို့ပြောပါတယ
်။သူတို့ကအခုလိုလုပ်နေတဲ့အတွက်ဘိုးစင်ပေါင်းဆက်မြေတွေဒီဒုက္ခသည်တွေဆက်ဖြစ်စေပါတယ်။ဒီလူတွေကဒုက္ခတွေမဟုတ်ပဲသူတို့ကို UNRWA ကစောင့်ရှောက်ထားတာဖြစ်ပြီးနောက်ထပ်မြင်းမြစ်တွေနဲ့နောက်ထပ်နှစ်80လောက်ဆက်ရှိသွားအောင်ပါ။အဲကြောင့်ဒီအခြေအနေကိုရပ်တန့်ဖြစ်ဖို့လိုပါတယ်
။ပေါ်တိုင်းဒုက္ခတွေအေဂျင်စီအတွက်ခွဲဝေပေးနေတဲ့ရန်ပုံငွေတွေကိုသူ့အဆိုရတော့တကယ်ဒုက္ခတွေကိုအကူအညီပေးဖို့အတွက်ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကိုလွှဲပြောင်းပေးရတင်တယ်လို့အစ္စရေးဝန်ကြီးချုပ်ကအဆိုပြုထားပါတယ်။ဒါပေမဲ့ဝေဖန်သူတွေကတော့ပေါ်တိုင်းဒုက္ခတွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီကိုရန်ပုံငွေတွေဖြတ်တောက်လိုက်ခြင်းအပြင်အထူးသဖြင့်အခြေအနေတွေဆိုးနေလို့ဒေသခံတွေဆန္ဒပြနေကြတဲ့ဂါဇာဒေသအပါအဝင်ဒေသရင်းတင်းမာမှုတွေကိုပို့ပြီးတော့ဆိုးဝါးလာနိုင်စေမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြတော့တာပါကပ္ပတဝါငဖြာယောဂတိုက်ဖြည့်ရေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းရရှိခဲ့တဲ့အောင်မြင်မှုတွေဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပြီလို့ကပ္ပကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးလိုက်ပါတယ်။ငဖြာယောဂဖြစ်ပွားမှုတွေဟာနိုင်ငံအတော်များများမှာပြန်ပြီးတော့မြင့်တက်လာနေတဲ့အကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ Henry Ridgewell လွန်လပ်မျိုးကနေပေးပို့တဲ့သတင်းကိုတော့ဆက်ပြီးနားဆင်ပါရှင်။မဒက်စကာစီနီဂေါနဲ့ဇင်မာဝေးနိုင်ငံတွေအပါအဝင်ငှက်ဖြာယောဂအမြင့်ပြအောင်တိုက်ဖြတ်နိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတန်နေတဲ့နိုင်ငံတွေရှိနေကြောင်း WHO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ရဝန္ဒါ၊နိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေအပါအဝင်အာဖရိကရှစ်နိုင်ငံမှာတော့ငှက်ဖြာယောဂဖြစ်ပွားမှုနှုန်းဟာ20ရာခိုင်နှုန်းကျော်အထိတိုးလာခဲ့တာပါ။2016ခုနှစ်မှာရန်ပုံငွေဒေါ်လာ1.8ဘီလီယံသာရှိခဲ့ကြောင်း2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့တဝက်တောင်မပြည့်ပဲဖြစ်နေပါတယ်။တစ်ချိန်နဲ့မှာပဲငှက်ဖြာယောဂကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစိတ်ဟာလည်းလျော့ကျလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ1.8ဘီလီယံသာရှိခဲ့တာကြောင်း2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့တဝက်တောင်မပြည့်ပဲဖြစ်နေပါတယ်
။ Of funding internationally has plateaued. Possibly it's reached the realistic maximum.
Nangangaga pini de yamungwe ri ha amin song pamana ko yauk daw ba bi. Da let twi cha de amya song pamana ko yauk daw da le phit nai ma de. Tat sai ya nangang ni ma nga phya yoga tait phet yi yamungwe ri tha shi tit ma de. Da nga phya tait phet yi 82 min lou saung mu. A kaung song khwin lan phit pi di lou yak ga a pho tan ne yin ni mhyo nae mu lou ngain phit de so ra tri pyu mi la bu phit ba de.
ဒီလို အခြေအနေတွေကြောင့်အရင်တနေ့ကတည်းကဆိုင်ရင် 2019မှာ သေဆုံးမှုနှုန်းအနည်းငယ်လျော့ကျလာခဲ့ပြီးလေသိန်းတစ်ထောင်ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထိအနာဆုံးဖြစ်လာနိုင်ပါတယ်။အရင်နှောင်းကဆိုရင်ခဲ့ကြသလိုဒေတာရင်းငါငှက်ဖြာယောဂါပုံမှားတွေဟာဆေးရင်ပေါင်းမှုအဆင့်ထိကိုရောက်မလာသေးပါဘူး။
Africa Tadinga, Leshing Afia Yoga Kuta Yivia, Taiko Tia Pare, Shitan Ashamaro, Say in Bani in a Kapuri Pian and Dora Jong, and Nagama Pianari Pilame Lalari Tuni Yavare, Uta Siri Gukanayi Shidore Chinri, Bobi of Pian and Dajarawa.
W. Shogaro, Nepia Yoga, Kagui Nilan, we go to the Along with Amaga, Nilan Tedwit, Hini Milan, Samia Pole Taito Nirawa.
More research is needed to develop an effective malaria vaccine. That could cover the populations that at the moment.
Nepayo, Amyabia Kusa Kanyare, Louis Alon Dre, Tiamushi, Nepayo, Gawazi, Tolopo, Tuditanari, Bolopo Luvare, now the Chaga, Nepayo, Deca Yi, Chabitari, Yamumurigu, Madon Suela, Picon Pinamare.
Nepayo, Gawazi, Domenago, Apiwa, Matolo, Nanjadivau, Lamanica Salo, Kenya, Ganane, Malawi, Nangarimaro, W.A. Shoga, RDSS, Nepayo, Gawazi, Santa Mujiku, Pilobo Shinivare. ဒါပေမဲ့လည်းညဖြာယောဂါကိုကမ္ဘာတစ်ဝန်းလုံးသတိထားဖို့နောက်ဆုံးအစီအစဉ်ခန်းစားမှတတိပေးထားပါရယ်ညဖြာယောဂါကကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့တမကနည်းလမ်းတက်တွေအတွက်ရင်းနှီးမြှုပ်နှံဆောင်မှုတွေရရှိဘူးဆိုရင်တော့လက်ရှိရထားတဲ့တိုးတက်မှုတွေအလဟတာဖြစ်သွားမှာဖြစ်ပါရဲ့ရှင်
ဒီအင်နမဘာရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲဗီအိုအေရုံမြင်သားကြအစီအစဉ်ကိုညနေ9နာရီညနေ9နာရီခွဲဒီတိုက်ရထုတ်လွှင့်ပေးတော့ဥမာပါအရှာဆက်7ဂျီရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုလိုနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦးပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာပြည်ထနာတွေကိုတိုးပွားစေရာကြောင့် ပိတ်သိမ်းပြစ်တင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူ့အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မနေ့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂကူညီကယ်ဆယ်ရေးအေဂျင်စီအန်ဝါဟာပါလက်စတိုင်းဒုက္ခသည်အရေးကိုသာအာရုံစိုက်လုပ်နေပြီးသူ့အဖွဲ့အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂရဲ့တခြားလိုအပ်တဲ့နေရာတွေအတွက်ပြောင်းလဲအသုံးပြုသင့်တယ်လို့အစ္စရေးဝန်ကြီးချုပ် ဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတွေမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့ကိုလည်းသမ္မတရိုဟာနီကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးနောက်အစိုးရဘက်ကအင်စတာဂရမ်နဲ့တယ်လီဂရမ်တို့လို မနေ့တနင်္ဂနွေနေ့ညအမေရိကန်ပြည်ထောင်စုဟောလိဝုဒ်မှာကျင်းပတဲ့ဂိုလ်ဒင်ဂလိုးဘ်ရုပ်ရှင်ထူးချွန်စုပေးပွဲကော်ဇွန်နီပေါ်မှာတော့အနက်ရောင်တွေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်ပိုင်းဆိုင်ရာအကြံဖက်မှုကိုစတင်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။ဟောလိဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်း
ှင်။တရင်အချင်းချုပ်ကမှတင်ငင်ထက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစပန်ဆိုင်ရာအင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါရယ်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ19 kHz 16653ည၊လိုင်းဒိုမီတာ25 kHz 11893ည၊လိုင်းဒိုမီတာ32 kHz 9335ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်နာပါစေရှင်။
This program has come to you from the Voice of America, Washington.
From Washington, this is...